ပြပြဖုန်းတော်ကြီးဒလိုင်းလာမကိုဘယ်တန်းကြီးကဘလို့ပုံစံမျိုးနဲ့ပဲဖြစ်ဖြစ်တွေ့ဆုံတာမျိုးကိုလက်ခံမှာမဟုတ်တဲ့အကြောင်းတရုတ်နိုင်ငံကဒီကနေ့ပဲပြောဆိုလိုက်ပါတယ်။အမေရိကန်ပြည်သူ့မှာဒီသတင်းပတ်သက်ကျင်းပမဲ့နိုင်ငံတော်ဝတ်ပြုစုတောင်းမင်းဆက်စာဝယ်အခမ်းအနားကိုသမ္မတဘရက်အိုဘားမားနဲ့တိဘက်ဘာသာရေးခေါင်းဆောင်ဒလိုင်းလာမတို့လည်းတက်ရောက်ချက်မှာဖြစ်တဲ့အကြောင်းသမ္မတအင်ပီရောကကြေညာခဲ့ပြီးနောက်မှာပဲတရုတ်နိုင်ငံရဲ့ပြောဆိုချက်ထွက်ပေါ်လာတာပါ။အမေရိကန်အနေနဲ့နိုင်ငံဆက်ဆံရေးကိုရှေ့ရှုပြီးဒီကိစ္စကိုကန့်တွယ်သွားဖို့ဘေကျင်းမြို့တော်မှာဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဟောက်လီကတိုက်တွန်းပြောဆိုလိုက်တာဖြစ်ပါတယ်။ Washington DC မြို့တော်မှာဖေဖော်ဝါရီလ9ရက်နေ့ကျင်းပမယ့်စုတောင်းမင်းဆက်စာဝယ်မှာဘာသာရေးလွတ်လပ်ခွင့်ရဲ့အရေးပါပုံကိုသမ္မတဥပမာမင်းကွန်းပြောမှာဖြစ်တဲ့အကြောင်းအင်ဂျီရောကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကြေညာထားတာပါ။ဒီပဲဖုန်းတော်ကြီးဒလိုင်းလာမကလည်းအခမ်းအနားကိုတက်ရောက်မှာဖြစ်ပေမဲ့သမ္မတဥပမာနဲ့တိုက်ရိုက်တွေးဆမှုအစီအစဉ်ရှိမရှိဆိုတာကိုတော့အမေရိကန်ဆိုရာကတရားဝင်ကြေညာထားတာမျိုးမရှိသေးပါဘူး။ပြီးခဲ့တဲ့လတဲ့ဖုန်းတော်ကြီးဒလိုင်းလာမကိုသမ္မတဥပမာတတိယအကြိမ်ဖြစ်တဲ့လက်ခံတွေးဆချိန်မှာတော့တရုတ်ဆိုရာကဒေါသထွက်ခဲ့တာပါ။တရုတ်ဆိုရာကတော့ဖုန်းတော်ကြီးဒလိုင်းလာမကိုတိဘက်ဒေသခေါ်ထွက်ရေးအတွက်လှုပ်ရှားနေတဲ့အန်ဒီယန်ရှိသူတူဦးဖြစ်နေတာသဘောထားနေတာလည်းဖြစ်ပါတယ်။